ဒီဟာကိုစာချက်တဲ့အခါမှာဘယ်လိုချက်ရတယ်လဲဆိုတော့ဥပမာပြောပြမယ်ဝိတ္ထုယုတ်၌အမြဲမီသောစိတ်ဟာရယဝိတ္ထုပေါ့နော်ဟာရယဝိတ္ထုမှာအမြဲတမ်းမီတဲ့စိတ်ဒီဝိတ္ထုသင်္ခါမှာဒါလေးအဓိကကြံမယ်ဟာရယဝိတ္ထုမှာအမြဲမီသောစိတ်30နဲ့3ပါးရှိတယ်အဲ့ဒီ33ပါးကိုဘယ်လိုချက်မလဲဆိုရင်နံပါတ်1အာဟုသူစိတ်12ပါးရှိတဲ့ထဲမှာအာဟုသူစိတ်12ပါးရဲ့အလဲကောင်လို့ယူလိုက်အလဲကောင်ဆိုရင်ဒေါသမှုစိတ်2ပါးပေါ့ဘေးနှစ်ဖက်ကလောနဲ့မောနဲ့ရှိတယ်အာဟုသူစိတ်12ပါးရဲ့အလဲကောင်ဒေါသမှုစိတ်2ပါးအာဟိစိတ်18ပါးတဲက331ကဘာတွေလဲဆိုလို့ရှိရင်အဲတန်တီရဏ3မနောတတ်3ပြန်ဟတိတုပ်ပတ်1ဒီမှာယူတဲ့1ကိုတော့တတိတာဟတိတုပ်ပတ်1မဟာကာမသောဗနာစိတ်မှာလည်းအလဲတက်တဲ့ပဲအလဲပဲယူမယ်အာကုသူတော်ကလည်းအလဲယူတယ်ကာမသောဗနာကိုလည်းအလဲယူတယ်အလဲကိုယူလိုက်တဲ့အတွက်မဟာဝိပဿိတ်10ပါးပြင်ရူပစိတ်ကအကုန်လုံးလို့ကြက်ရူပစိတ်အကုန်လုံးဟာရယဝိတ္ထုကိုအမြဲတမ်းမှီတယ်အာရူပစိတ်ကတော့အကုန်လုံးရှံခဲ့လိုက်အာရူပစိတ်ကိုမယူတော့ဘူးအာရူပစိတ်ကအမြဲတမ်းမမီဘူးပြီးရင်သောတာပတ္တိမစိတ်တပါသောတာပတ္တိမစိတ်ဟာဟာရယဝိတ္ထုကိုအမြဲတမ်းမှီတယ်ဟုတ်ပြီနော်အဲ့ဒီလိုမျိုးလေးကြက်လိုက်အာဟုသူစိတ်12ပါးအလေတက်တယ်ဆိုတော့ဒေါသမှုစိတ်2ပါးအာဟိစိတ်ထဲက331တန်တီရဏ3မနောဓာတ်3ဟတိတုပ္ပတ်1ကာမသောဘနာတဲကအလေတက်တယ်ဆိုတော့မဟာဝိပဿိတ်10ပါးရူပစိတ်အကုန်လုံးဆိုတော့ရူပစိတ်15ပါးအရူပစိတ်အကုန်ရှမ်းဆိုတဲ့အတွက်ရှမ်းထားခဲ့လိုက်တော့သူ့အထက်မတွက်နဲ့ပြီးရင်သောတာပတ္တိမစိတ်2ပါးပေါင်း33ပါးသောစိတ်တို့သည်ဟာရယဝိတ္ထု၌အမြဲမှီ၏ဒီလိုလေးကြက်ပေါ့နော်ဒါအပြင်သင်တန်းဆိုရင်တော့မေးရတာပေါ့ဆရာအာဟုသူစိတ်12ပါးရဲ့အလေတက်တဲ့ဆိုရင်သင်နေတဲ့သင်တန်းသားတွေကဒေါသမှုစိတ်2ပါးနဲ့အဲ့လိုမျိုးလေးလောက်ရတာဒီတရုပ်လေးတွေဒီကျက်စာပုံစံကအပြင်သင်တန်းသမားအနေနဲ့တိုက်ရိုက်ကောင်းတယ်။ဟိုလိုင်းပေါ်မှာဆိုရင်လည်းတယောက်ကဆရာစာရေးဖို့တပည့်ကပြန်ပြီးတော့မှစာနဲ့ဖြေဒီလိုလေးလည်းကောင်းပါတယ်။အခုကတော့အဲ့တလောက်ထိတူအရှိန်မရဘူးလေ။ဒါဆိုရင်ဟာရယဝိတ္ထုအမြဲမီပြီးသွားပြီ။ဟာရယဝိတ္ထုယံခာမီယံခာမီလို့ပြောတဲ့အတွက်ယံခာမှာမမီဘူးလို့ဆိုလိုတယ်နော်။လောဘမှုစိတ်10ပါးမောဟမှုစိတ်2ပါးမနောဓာရဝိဇန်စိတ်1ပါးမဟာကုသကရိယာ10ပါးအရူပကုသကရိယာ10ပါးအထက်လောကုတ္တရာ9ပါးပေါင်း48ပါးသောစိတ်တို့သည်ဟာရယဝိတ္ထု၌ယံခာမီဤယံခာမမီပါအဲ့တော့ဒါကိုစာအနေနဲ့မကြက်ခင်အတိဘယ်ပိုင်းကိုအရင်ကြည့်လိုက်ဒီလောဘတွေမောဟတွေမနောဓာရဝိဇံမဟာကုသကရိယာအရူပကုသကရိယာအထက်လောကုတ္တရာစိတ်တွေဟာဘယ်လိုအခါမျိုးမှာဟာရယဝိတ္ထုမှီတယ်လဲဆိုရင်အရူပဘုံမှာမဖြစ်တဲ့အခါမှာဟာရယဝိတ္ထုမှာမှီတယ်အကယ်၍အဲ့ဒီစိတ်တွေဟာအရူပဘုံမှာဖြစ်တယ်ဆိုရင်တော့ဟာရယဝိတ္ထုမှာမမှီဘူးအဲ့တော့မှီတယ်ဆိုတာကသဘောပေါက်တယ်ထားလိုက်ဘာကြောင့်မမှီတယ်လဲဆိုရင်အရူပမျက်မှောက်မှာလောဘရှိသေးတယ်နော်ဘဝတဏှာဆိုတဲ့အရူပမျက်မှောက်မှာလောဘရှိတယ်လောဘရှိတဲ့အတွက်စေတသိက်ပိုင်းမှာကြီးခဲ့ပြီမောဟဟာအမြဲတမ်းပါတယ်ဒါကြောင့်အရူပမျက်မှောက်မှာဖြစ်တဲ့လောဘမောဟဟာဟာရယဝိတ္ထုကိုမမှီဘူးသူကရုပ်မရှိတဲ့ပုံလေအဲ့ဒီမှာအရူပမျက်မှောက်တွေမှာတရားနှလုံးသွင်းတဲ့အခါမှာမဟာကုသိုလ်စိတ်တွေဖြစ်နေမယ်မဟာအဲ့ဒီအရူပဘုံကိုရောက်ပြီးတော့မှပဲအရူပဘုံမှာဆက်လက်ပြီးတော့ဘာဝနာအထုတ်သွားလို့ယဟန္တာဖြစ်တယ်ဆိုရင်အဲ့ဒီအရူပဘုံသားတွေရဲ့အရူပဘုံသားယဟန္တာတွေရဲ့ကရိယာစိတ်ဟာလေဟာရယဝိတ္ထုကိုမမီဘူးသူကဟာရယဝိတ္ထုရှိမှမရှိတာယူဒီတိုင်းပဲအဲ့တော့သူကတော့ရှင်းပါတယ်အရူပဘုံသားတွေမှာဖြစ်နေတဲ့သူတို့ကိုယ်တိုင်ရဲ့အရူပကုသိုလ်ကရိယာစိတ်တွေဟာလေဒီဟာရယဝိတ္ထုကိုမမီဘူးเนาะပြီးတော့အထက်လောကုတ္တရာအထက်လောကုတ္တရာကိုအထက်လောကုတ္တရာခုနှစ်ပါးကိုအရင်ဆုံးနားမလည်ခင်မှာဒီသောတာပတ္တိမတ်ဆိုတာကိုနံပါတ်1နားလည်ရမယ်သောတာပတ္တိမတ်ကိုနားလည်မှာအထက်လောကုတ္တရာကိုပို့ပြီးတော့နားလည်လိမ့်မယ်အဲ့တော့သောတာပတ္တိမတ်ကိုအရင်ပြောပြမယ်